ချက်မီအသုံးဆောင်ဖြစ်တဲ့ကွန်ပျူတာလက်ကင်ဖုန်းရက်စက်ကားနဲ့အခြားအီလက်ထရောနစ်ပစ္စည်းကိရိယာတွေထုတ်လွှင့်မှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့မြေရှားသတ္တု Rare Earth Metal ဟာဝယ်လို့အကောင်းနေပါတယ်။မြေရှားသတ္တုအများဆုံးတရုတ်ပြည်ကထုတ်လုပ်ပြီးမဲ့ပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါတယ်။မြေရှားသတ္တုအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြည်ပါ။မြန်မာပြည်မှာစစ်အာဏာသိမ်းလို့တရုတ်ပြည်မှာမြေရှားသတ္တုဈေးနှုန်း30ရာခိုင်နှုန်းထိုးတက်သွားတယ်လို့မတ်လ3ရက်နေ့ထုတ် Nikkei Asia မှာဖော်ပြပါတယ်။တရုတ်လုံခင်မီကွန်ပျူတာတွေမှာမြန်မာကရတဲ့မြေရှားသတ္တုအသုံးများတဲ့အတွက်စစ်အာဏာသိမ်းမှုကြောင့်တင်သွင်းမှုကျဆင်းသွားရင်တရုတ်စီးပွားရေးထိခိုက်နိုင်ပါတယ်။မြေရှားသတ္တုထုတ်ယူတဲ့ဒေသမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်။ဒါပေမဲ့ February 1ရက်နေ့စစ်အာဏာသိမ်းရင်ကစပြီးတချင်းပြည်နယ်ပန်ဝါနဲ့ခြိပွေမြို့နယ်မှာတရုတ်မြေရှားသတ္တုလုံငန်း၅ဆတိုးပွားလာတယ်လို့ဒေသခံတွေကပြောကြောင်းဧပြီလ26ရက်နေ့ထုတ်အေရဝတီသတင်းမှာဖော်ပြပါတယ
်။တရုတ်ပြည်တောင်ပိုင်းမှာမြေရှားသတ္တုဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပိတ်ပင်တဲ့အတွက်ကချင်းပြည်နယ်အရှေ့မြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်။မြေရှားသတ္တုလို့ခေါ်ပေမဲ့ရှားပါတာတော့မဟုတ်ပါဘူး။အမြဲတမ်းရောနှောနေတဲ့ dressing တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါသတ္တုသို့မဟုတ်မြေရှားသတ္တုလို့ခေါ်တာဖြစ်ပုံရပါတယ်။ထုတ်ယူတဲ့နည်းနှမျိုးရှိပါတယ်။ပထမနည်းကအပေါ်ယံမြေလွှာကိုဆက်နဲ့ချစ်ယူပြီးရေစစ်ကန်တဲ့ထည့်ပါတယ်။နောက်တော့ acid နဲ့အခြားဓာတုဆေးရည်တွေကန်တဲ့လောင်းထည့်ပြီးမြေရှားသတ္တုကိုစစ်ယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့တောင်ကုန်းတောင်နှန်းတွေပေါ်မှာကျင်းနေတူပြီးအက်စစ်နဲ့ဓာတ်ဆေးရည်ကိုကျင်းနေလောင်းထည့်ပါတယ်ကျင်းနေမှာအရေးဖြစ်သွားတဲ့မြေကြီးကိုပိုက်နဲ့ဆုပ်ယူပြီးတူလောင်ကန်ကိုပို့ရပါတယ်တူလောင်ထားတဲ့မြေရှားရည်ကနေမြေရှားသတ္တုကိုထုတ်ယူရတာဖြစ်ပါတယ
်ဒုတိယနည်းကိုကချင်းပြည်နယ်မှာသုံးပါတယ်ကချင်းပြည်နယ်အရှေ့မြောက်ပိုင်းချီပွေမြို့နယ်ကပန်ဝါနယ်စပ်ဒေသဟာမြေရှားသတ္တုထွက်တဲ့နေရာဖြစ်ပါတယ်မြေရှားသတ္တု18မျိုးရှိတဲ့အနေနဲ့ပေါင်ဝါမှာရှိတဲ့9မျိုးကိုတရုတ်ကထုတ်ယူပါတယ်။ကဘာမှာရှိတဲ့တာဗီယန်နဲ့ဒစ်ပိုဇီယံပမာဏရဲ့30ရာခိုင်နှုန်းဟာပေါင်ဝါမှာရှိတယ်လို့ဆိုပါတယ်။ဒါကြောင့်2018စည်းရဲမှာမြေရှားသတ္တုတတိယအများဆုံးထုတ်လုပ်သူဟာမြန်မာဖြစ်နေပါတယ်။ဒါပေမဲ့မြေရှားသတ္တုအများအပြားရှိတဲ့နိုင်ငံစည်းရဲမှာတော့မြန်မာမပါပါဘူး။ပေါင်ဝါနေဆက်ဒေသမှာဥပဒေမဲ့တူးတဲ့မြေရှားသတ္တုလောက်ွက်တွေယာနဲ့ရှိနေတာကိုပိတ်ပင်ပေးဖို့လူထုကပြည်နယ်အစိုးရကိုတောင်းဆိုထားပါတယ
်။မြေရှားသတ္တုထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်နှန်းတွေဟာဒေသခံတွေအတွက်အသုံးမဝင်တော့ပါဘူး။သတ္တုရိုင်းထုတ်ယူတဲ့အစင်တိုင်းဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ပထမဦးစွာထုတ်ယူမဲ့နေရာမှာတောရှင်းရပါတယ်။နောက်တော့အချင်း6လက်မလောက်ရှိတဲ့ကျင်းကိုအနက်ပေ30ကြော်အထိတူးယူရပါတယ်။နောက်တော့အဲ့ဒီကျင်းတွေတဲကို acid နဲ့အခြားဓာတ်ဆေးရည်တွေလောင်းထည့်ပါတယ်။ acid နဲ့ဓာတ်ဆေးကြောင့်ဓာတ်ပြူပြီးထွက်လာတဲ့နိုးနှစ်ရောင်အရည်တွေကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ထားပါတယ်။မြေကျင်းတူးပြီးရေမစိမ့်နိုင်အောင်မိုးကဖြင်းခင်းထားတဲ့တူလောင်ကန်တွေပါ။မြေရှားရည်အနေထိုင်သွားတဲ့အခါမှာအပေါ်ယံရည်ကြီးကိုပိုက်နဲ့ဆုပ်ထုပ်ယူပြီးအနေတွေကိုအချောက်ခံထားရပါတယ်။ခြောက်သွားတဲ့အနေဒီလေးလံတဲ့မြေရှားသတ္တုရိုင်းဖြစ်လာတဲ့အခါတရုတ်ပြည်ကိုတည်ယူသွားကြပါတယ
်။ဒါပေမဲ့မြန်မာပြည်ကမြေရှားသတ္တုထုတ်ယူတဲ့ပမာဏနည်းပါးလာပုံရပါတယ်။2018မှာတန်ချိန်16000မြန်မာပြည်ကတင်သွင်းပါတယ်။တရုတ်ပြည်မြေရှားသတ္တုဈေးကွက်ရဲ့25ရာခိုင်နှုန်းကိုမြန်မာကဖြည့်ဆည်းပေးတယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကမြေရှားသတ္တုကိုမောင်းခိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်။ရန်ရှိပြည်နယ်တောင်ပိုင်းကန်းကြောင်မြို့ကမြေရှားသတ္တုလုံငန်းရဲ့2018ခုနှစ်ဝင်ငွေဟာဒေါ်လာသန်း4000လောက်ရှိမယ်လို့ကန့်မှန်းပါတယ်။ရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားသတ္တုလုံငန်းကြောင်ဖြစ်ပေါ်လာတဲ့ရေမြေညဉ့်ညမ်းမှုကိုပြန်လည်တပ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း9500လောက်ကုန်ကျမယ်လို့တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကန့်မှန်းထားပါတယ်။ကချင်ပြည်နယ်မှာတော့ရေမြေညဉ့်ညမ်းပြီးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရေးယူမဲ့သူမရှိတယ်လို့ဖြစ်နေပါလေ။မြေရှားသတ္တုလုပ်ငန်းရဲ့ဆိုးကျိုးတွေကိုသ ဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့ထင်ရှားလာပါတယ်ခင်ဗျာ။